ရောညာဒုက္ခတွေပြန်လက်ခံရေးအစီအစဉ်အကြောင်းကိုစတင်ပါမယ်။ရခိုင်မြောက်ပိုင်းပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခတွေမကြခင်သတင်းပတ်တွေအတွင်းမှာပဲမြန်မာနိုင်ငံကိုပြန်လာရောက်အခြေချနိုင်ရေးအစဉ်အလင်းဖြစ်အောင်ပြင်ဆင်နေကြပြီဖြစ်တယ်လို့မြန်မာဆိုတာတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ပြန်ဝင်ရောက်အခြေချနေထိုင်မဲ့ဒုက္ခတွေကတော့သူတို့ကိုနိုင်ငံသားအခွင့်အရေးတန်းတူပေးဖို့နဲ့သူတို့အတွက်လုံခြုံရေးအာမခံတွေပေးဖို့အတွက်တောင်းဆိုနေကြပါတယ်။ဒီနောက်ဆုံးအခြေအနေကိုတော့အမတ်စုမုံကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လတုန်းကဖြစ်ပွားခဲ့တဲ့ရခိုင်မြောက်ပိုင်းဘူတိတော်မောင်နှောဒေသတွင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကတိမ်းရှောင်သွားတဲ့ဒုက္ခတွေတွင်နေရင်းပြန်လာရင်းနဲ့သူတို့ကိုပြန်လည်နေရာချထားရေးတွေကိုမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားသဘောတူညီချက်တွေအတိုင်းအစိုးရတာဝန်ရှိသူတွေဘက်ကဆောင်ရွက်နေကြပြီဖြစ်ပါတယ်။အထူးသဖြင့်ကတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထဲခေါ်ရေးကော်မတီနောက်ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးနဲ့ပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD စာရဲကော်မတီတွေဖွဲ့ပြီးရေရှည်စီမံကိန်းချဆောင်ရွက်နေကြတာပါ။ဒီလိုရခိုင်ပြည်နယ်တွင်ဒုက္ခသည်တွေပြန်လည်လက်ခံနေရာချထားရေးနဲ့ပတ်သက်လို့လုပ်ငန်းစဉ်တွေမှာလည်းနိုင်ငံတကာလှူရှင်တွေရဲ့အကူအညီပံ့ပိုးမှုတွေနဲ့အတူကုလသမဂ္ဂ UN အဖွဲ့တွေပူးပေါင်းပါဝင်ပြီးဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့နေရာချထားရေးကိစ္စတွေမှာကူညီဆောင်ရွက်ကြဖို့ UEHRD ကော်မတီဒုဥက္ကဋ္ဌလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးတို့နဲ့ကုလသမဂ္ဂဌာနနှိမ့်နိုင်ရေးမှုတို့ဆွေးနွေးနိုင်နေကြတာဖြစ်ပါတယ်။မကြခင်နေရရင်ကိုပြန်လာကြမဲ့ဒုက္ခသည်တွေအတွက်ကြိုတင်ပြင်ဆင်ထားတဲ့အနေအထားတွေကိုရခိုင်မြောက်ပိုင်းမှာကိုယ်တိုင်ကွင်းဆင်းပြီးဆောင်ရွက်နေတဲ့တွဲပတ်ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီဖြစ်တည်ရေးဌာနရဲ့ညွှန်ကြားရေးမှူးဒေါက်တာအောင်သူရင်ကအခုလိုရှင်းပြပါတယ်
။တောက်လျှောက်တော့ကျွန်တော်ကြိုတင်ပြင်ဆင်နေပါတယ်ခင်ဗျ။တောက်လျှောက်စည်းဝေးတွေလို့တောက်လျှောက်တွေအားလုံးဟိုအပတ်တိုင်းဒီပါကိုဝင်ကြီးဆင်နေပေါ့နော်။ဒူးဝင်ကြီးဆင်နေအဲ့ဒါရဆဒီနေရင်ကွင်းဆင်းပြီးတော့စီစစ်ပြီးတော့ပေါ့နော်။ဒီအားလုံးကွန်ဆိုင်အချိန်မီပြီးအောင်ပေါ့နော်။အချိန်မီပြီးအောင်အောက်ကလည်းအားလုံးဝိုင်းပြီးတော့စီစစ်ဆက်မဲ့ပြီးဆောင်ရွက်နေပါတယ်ခင်ဗျ။ကျွန်တော်တို့ဘက်ကတော့ဟိုတက်နိုင်သလောက်အဆင်ပြေအောင်အားလုံးလုပ်ပေးနေပါတယ်။ဒီအခါတွေကိုပြက်လက်မှုတွေမရှိအောင်ဒီအထူးသဖြင့်ကတော့အဲ့ဒီဟိုပြန်လာတဲ့နေရာကြီးရှိတယ်။ဒီအခက်အခဲမဖြစ်အောင်နောက်ဒီဇိုင်းဆရာတော်တောင်းမှုအကူအညီတွေရောက်အောင်ပို့ပေးနေပါတယ်ခင်ဗျ
။အခုလိုအစိုးရတာဝန်ရှိတဲ့သူတွေတကနေရရင်ပြန်လာမဲ့သူတွေအတွက်အဆင်နည်းဖြစ်အောင်ကြိုတင်ပြင်ဆင်နေကြပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ကတိမ်းရှောင်သွားတဲ့ဒုက္ခသည်တွေဘက်ကတော့စိုးရိမ်မှုတွေရှိနေကြသေးပါ။မြန်မာအစိုးရတာဝန်ရှိတဲ့သူတွေအနေနဲ့နေရပြန်လာမဲ့ဒုက္ခသည်တွေကိုနိုင်ငံသားအခွင့်အရေးတန်းတူပေးဖို့နဲ့သူတို့အတွက်လုံခြုံရေးအစီအမံတွေဆက်နွှဲကြဆောင်ရွက်ထားပေးစီလိုပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကောဇတ်ဘဇာကကုတုဘလောက်ဒုက္ခသည်စခန်းကြီးဦးမောင်မောင်ကအခုလိုပြောပါတယ
်။ဒီမှာရှိတဲ့လူတွေကလုံးဝတင်နိုင်တဲ့လူတွေကမရှိပါဘူးခင်ဗျာ။ဒါကြောင့်လဲဆိုတော့ဒီမှာအခုအဲ့ဒီမှာရှိတဲ့လူတွေဆိုတော့အခုနေရာရှာမဖြစ်နိုင်လို့ဆိုလို့ဒီကျွန်တော်တို့ဒီနှတော်စနကုမတကောနှတော်ဆိုင်တော့ကုမတကောအခုနှတော်ဆိုင်ကုမတကောသူတို့အခုနောက်တဲ့ကိဒီလူကိုစတောင်းသဘောတူရှာတော့သွားမယ်သူတို့ဆိုရင်ဒီလူရီယာလောကသွားနိုင်တဲ့နေရာတလုံးမှမရှိပါဘူး။ဒီမှာရှိတဲ့လူတွေကတောင်းဆိုစင်တာသဘောကတော့ပထမပိုင်းမှာကျွန်တော်တို့ကဘယ်လိုအနေနဲ့လုံမျိုးသူပြီးတော့တန်းနေပြီးတော့အတိုင်းစတဲ့ဆိုအပေါ်ရပြရမယ်။နောက်တဲ့ဒီအဒီမှာရှိတဲ့ဒုက္ခသည်စကဲနေလို့ပထမပိုင်းမှာနေရာချပြီးတော့သူတို့ကိုနိုင်ငံသားဖြစ်စေပြီးတော့သူတို့ကိုနိုင်ငံသားကိုပထမဆုံးပြရမှာ။နောက်တစ်ခုရှိတာဒီမှာရှိတဲ့လူတွေသွားဖို့စင်တိုင်း UN ကဘာကူလာဆမ်မဇာပြည်ရဲ့လွန်ရှိတဲ့ကိုအံပေါ့အဲ့ဒါကိုကျွန်တော်တို့သူလိုက်ပါရမှာနိုင်ငံတကာဆွန်ရှိုရာပွဲလည်းကျွန်တော်တို့သူပါရမှာ
သူတို့အတွက်အစာအုပ်တွေပြန်လည်တိဆောက်ပေးပြီးမူလနေရရင်းတွေမှာနေရာပြန်လည်ချထားပေးဖို့နဲ့မိလောင်ပျက်စီးခဲ့ရတဲ့ဆုံရှုံခဲ့ရတဲ့ပစ္စည်းတွေကိုနေနာချေပေးဖို့နောက်သူတို့အတွက်ကျန်းမာရေးပညာရေးစောင့်ရှောက်မှုတွေစနစ်တကျဆောင်ရွက်ပေးဖို့ကိုလည်းကုတုဘလောက်ဒုက္ခသည်ကုမောင်မောင်ကပြောပါတယ်အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာကြမဲ့ဒုက္ခသည်တွေအတွက်ကြိုတင်ပြင်ဆင်နေကြသလိုပဲရခိုင်မြောက်ပိုင်းဘူစည်းတော်မောင်နှောဒေသကဒေသခံရခိုင်ပြည်သူတွေနဲ့မြို့ခမီကသေးစားတဲ့ဌာနေတိုင်းရင်းသားတွေနောက်နေရမှာပဲကြံခဲ့တဲ့မိုးစရင်ဒုက္ခသည်တွေအတွက်လိုအပ်တဲ့စားနပ်ရိက္ခာနဲ့နိုင်ငံတကာကလှူဒန်းထားတဲ့လူသားချင်းစာနာမှုအကူအညီတွေကိုလည်းစေတနာရှင်လူငယ်တွေလှူကားပေးမှုတွေနဲ့အတူအစိုးရတာဝန်ရှိတဲ့သူတွေဘက်ကပံ့ပိုးကူညီပေးနေကြပါတယ်လို့ညွှန်ကြားရေးမှူးဒေါက်တာအောင်သူရင်ကပြောပါတယ
်ကျွန်တော်ကိုယ်တိုင်ပဲပေါ့နော်ဆင်းပြီးတော့အဲ့မှာသွားပြီးရိက္ခာတွေသွားပြီးထောက်ပံ့ခဲ့တာတွေရှိတယ်ဒါတွေကတော့ဒီ humanitarian assistance လိုအပ်မယ်နေတဲ့နေရာတွေကိုပေါ့နော်ဒီနေရာတွေကိုဆက်ဆက်နေရောက်အောင်ဆိုပြီးတော့အတူတူရိက္ခာတွေနဲ့ဟိုကကျက်မဖြစ်သွားအောင်ပေါ့အားလုံးဝိုင်းပြီးတော့အချိန်ကုန်ပြီးဆောင်ရွက်နေတာပေါ့အဲ့ဒါတွေအားလုံးကတော့ UNHCR ရဲ့အောက်ကနေသွားနေတာမှဆိုရင်ဟို ဥပမာပြောရမယ်ဆိုရင်ကျွန်တော်တို့သူဟိန်းလူတွေရှိမယ်သူတို့ပြန်လာတယ်သူတို့ကသူတို့မရောက်သေးဘူး။ယာယီစခန်းသဘောမျိုးနဲ့ခဏနေရတာမျိုးတွေရှိတယ်။အဲ့ဒါမျိုးတွေကအစပေါ့နော်ကျွန်တော်တို့ဒီအခက်ခဲမဖြစ်အောင်နောက်တစ်ခါကျတော့မျိုးတိုင်းသားတွေရှိတယ်။အဲ့လိုပဲသူတို့ကသူတို့မရောက်သေးဘူး။ဒီဟောအခက်ခဲမဖြစ်အောင်ဆိုပြီးတော့ဒီလူတိုင်းဆန္ဒထောက်ထားမှုအကူအညီတွေရအောင်ပို့ပေးနေပါတယ်ခင်ဗျာ
။ဒီခါကြီးနဲ့ဒီလူသားချင်းဆန္ဒမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးကြိုတင်ပြင်ဆင်တဲ့အနေနဲ့ဖွံ့ဖြိုးရေးတွေကိုရခိုင်ပြည်နယ်ပြည်မှာစီမံကိန်းချဆောင်ရွက်နေတဲ့ UESRD တာဝန်ရှိတဲ့သူတွေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်ပြည်ထောင်စုကတာဝန်ကြီးနဲ့ဇန်နဝါရီလ5ရက်နေ့ကတွေ့ဆုံခဲ့ကြပြီးလဲတွေ့နေခဲ့ကြတယ်လို့လည်းအစိုးရပြန်ကြားရေးဝန်ကြီးဌာနဘက်ကတင်ပြထုတ်ပြန်ထားပါတယ်ရှင်။